ကဲဒေါက်တာစောဘဲခင်ဗျာကျွန်တော်တို့ဒီငွေကင်းစခလေးငယ်ဒီအသားအဝါယောဂါနဲ့ပတ်သက်လို့ပေါ့နော်ဆရာကြီးမြန်မာနိုင်ငံမှာဘယ်လောက်အဖြစ်များနေလဲဆရာကြီ
းဟုတ်ကဲ့ငွေကင်းစအသားအဝါယောဂါပမာပြည်မှာရှိတဲ့ဒီငွေကင်းစယောဂါတွေထဲမှာတော်တော်အဖြစ်များတဲ့ယောဂါဖြစ်ပါတယ်တကယ်တော့ဟိုဘယ်နိုင်ငံမှာမဆိုပေါ့နော်ဒီငွေကင်းစခလေးတွေရဲ့သုံးပုံနှစ်ပုံလောက်ကတော့ဒီသဘာဝပြောင်းလဲမှုကြောင့်ကိုနည်းနည်းများဝါပါတယ်အမဒီဝါရကတိတ်ပြီးလွန်ခဲလာတဲ့အခါကျတော့ဥနောက်ကိုရောက်ပြီးတော့ဒီဥနောက်ထိခိုက်တာတို့တရားနည်းရှိတာတို့ဖြစ်ပါတယ်ကျွန်တော်နိုင်ငံမှာဆိုရင်တော့ဒါဒီမွေးကင်းစသစ်ပြောင်းနှုန်းထဲမှာလည်းရေးကြည့်တဲ့ယောဂတစ်ခုဖြစ်တဲ့နောက်ဟိုကျွန်တော်တို့ဘလောက်ပဲပညာပေးနေနေဘလောက်ပဲဟောပြောဆွေးနွေးနေနေခုချိန်ထိတကယ်ရေးကြည့်တဲ့အနေနဲ့ရှိတဲ့အသားအဝါဖြစ်တာတွေကိုတွေ့နေရတော့ပေါ့နော်ကျွန်တော်ဆေးရုံရန်ကုန်ကလေးဆေးရုံကြီးရောမျိုးသမီးဆေးရုံတို့မြောက်ကလပါဆေးရုံတို့နော်ဒီပြင်းနေဆေးရုံတွေမှာလည်းအသားဝါတာကိုနောက်ကျမှသိပြီးတော့ဟိုရောက်ရှိလာလို့အနေရဖြစ်ရတာတို့အဆုံးရှုံးရတာတို့ကကုတိရှိနေတော့မဲ့ဆိုတာဝန်ထဲဆရာကောင်းအောင်တွေ့နေရပါတယ
်ဟုတ်ကဲ့ဆရာဒီမွေးကင်းစအသားဝါတဲ့ယောဂာနဲ့ပတ်သက်ပြီးတော့ပေါ့ဆရာနော်ဘာကြောင့်အခုလို့သိဖို့အရေးကြီးတာလဲဆရာကြီ
းမွေးကင်းစအသားဝါယောဂါကဟိုသဘာဝအတိုင်းဖြစ်တဲ့ physiological jointness ဆိုတာလည်းရှိပါတယ်ကလေးသုံးပုံနှစ်ပုံမှာတွေ့တော့ပါလေခုနကျွန်တော်ပြောခဲ့သလိုပဲအဲ့လိုပဲယောဂါကြောင့်ဖြစ်တဲ့ pathological jointness မှာတိတက်ပူပြီးတော့ဆိုးတဲ့ဝါဒက်ဖြစ်တာလဲကျွန်တော်နိုင်ငံကတော်တော်များများတွေ့ရပါတယ်ဘာကြောင့်လဲဆိုတော့နှစ်ချက်ကြောင့်ပေါ့နော်တစ်ချက်ကပါလဲဆိုကျွန်တော် G6PD ခေါ်တဲ့ဒီသွေးနေယူရဲ့မှာရှိတဲ့တတ်မျိုးချုပ်တဲ့တာကျွန်တော်နိုင်ငံမှာဖြစ်များတယ်အဲ့လိုဖြစ်တဲ့ကလေးတွေကဝါရင်တော်တော်ကြီးဝါဒက်ပါတယ်နောက်တစ်ခုကပါလဲဆိုရင်ဒီအပူဇာတိရုနဲ့လည်းတက်ဆိုင်မလို့ထင်တယ်ပေါ့နော်သူတင်ပူတဲ့ဒေတာတွေမှာပူတတ်များတဲ့ခါကျရေတက်ဆုံးရှုံးမှုရှိတယ်။အဲတော့သွေးထဲမှာရှိတဲ့ဝါတက်ကပမာဏဥမာသွေးရဲ့ volume နဲ့သွားတော့ပမာဏ concentration ကပုံများလာတဲ့သဘောပေါ့နော်။အဒီငွေကင်းစအသားအဝါမှာဝါတဲ့ဝါတက်ကဒီသွေးထဲကနေပြီးတော့အုံနောက်ထဲကိုဖြတ်သွားနိုင်တယ်။အဲလိုတကယ်လို့ဖြတ်သွားရင်ဒီအုံနောက်မှာရှိတဲ့ဒီစိတ်ပိုင်းတစ်ခုပေါ့လေအဲဒီမှာသွားပြီးတော့ deposit ချင်ကျွန်တော်က connect stress လို့ခေါ်တဲ့ဒီအုံနောက်ရောင်ရောကဖြစ်တတ်ပါလေ။ကျလို့ဖြစ်တာကိုတေချာမကဝဲနိုင်ရင်မကုသနိုင်ရင်ကလေးကအသက်အနေလည်းရှိတယ်အသက်ရှင်သွားတော့မှဒီ cerebral palsy လို့ခေါ်တဲ့ဒီမတမဆွမ်းတဲ့ကလေးတွေတော့နားမကြားတဲ့ကလေးတွေဖြစ်လာတဲ့တော့တစ်ဖက်ကလည်းပြန်ကြည့်ရင်ဒီမွေးကင်းစယောသားဝါယောကလွယ်လွယ်ကူကူနဲ့ကုလို့ရတယ်ပေါ့လေတော်တော်လေးလွယ်တယ်လို့ကျွန်တော်ပြောရမှာပေါ့အဲဆိုမီးပြတာလို့ကျွန်တော်လှုပ်လို့ရတယ်သွေးလဲတာလှုပ်လို့ရတယ်ဒါလို့အချိန်မီလုံနိုင်လို့ရှိရင်ကျွန်တော်ဒီလိုမဖြစ်အောင်ကာဝယ်ပြလို့ရပါအဲ့မှာကျွန်တော်တို့ကသိဖို့အရေးကြီးတာဖြစ်ပါတယ်
။ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီမွေးကင်းစအသားဝါတာကဘာကြောင့်အဓိကဖြစ်ရလဲဆရာကြ
ီး။ဟုတ်ကဲ့ပထမဆုံးကတော့ဒီဒရေသားဘွားမှာသွေးနေဦးတွေအများကြီးရှိနေတဲ့ကလေးနည်းနည်းမွေးလာပြီးမြင်မောက်ရောက်တဲ့အခါကျတော့အများကြီးမလိုတော့ဘူးဆိုတော့သွေးနေဦးတွေကိုဒါသဘာဝအဖြစ်ဖြတ်ပြရတာပေါ့နော်။ဖြတ်တာထွက်လာတဲ့အဝါရောင်ချယ်ကိုဒီအသေးကနေပြီးတော့စွန့်ပြရတယ်။အဲ့လိုစွန့်ပြတာမနိုင်တဲ့အခါကျတော့နည်းနည်းအသားဝါတာပြရတယ်အဲ့ဒါပုံမှန်ပူဆူလဲဆိုလို့ရှိရင်မှာဒီလာမစီတဲ့ကလေးတွေမှာဆိုလို့ရှိရင်တော့ပူဆူရတယ်။နောက်တစ်ချက်ကပါလဲဆိုလို့ရှိရင်မှာသွေးနေဦးတွေပေါက်ကွဲမှုများတယ်ပေါ့နော်။အဲ့ဒီမှာအဓိကတော့ခုနကျွန်တော်ရှင်းပြခဲ့တဲ့ G6PD ချိုးတက်မှုပေါ့ဒါယောက်ျားလေးတွေမှာဖြစ်များပါတယ်။မိန်းကလေးမှာမဖြစ်တော့နေတယ်ပေါ့နော်။အဲ့တော့အဲ့လိုဖြစ်လို့ရှိရင်သွေးနေဦးတွေကပိုပြီးတော့ပေါက်ကွဲတယ်။အဲ့ဒီကျတော့ဒီအဝါဓာတ်ကပိုထွက်ပါတယ်။နောက်တစ်ခုကသွေးဥစုမတည့်တာပေါ့နော်အမေကအိုဖြစ်ပြီးတော့ကလေးကအေးသုံးမဟုတ်ပြီးဖြစ်နေရင်လည်းဖြစ်တတ်တဲ့ဟိုကျွန်တော်တို့မြောက်သွေးလို့ခေါ်ရပေါ့ RH သွေးပေါ့အပေါင်းသွေးအနှုတ်သွေးအမေကနှုတ်ပြပြီးကလေးကအပေါင်းဖြစ်နေလို့ရှိရင်လည်းဒီလိုသွေးမတည့်တာလည်းဖြစ်တတ်ပါတယ်အဲ့ဒါတွေကြောင့်ဟွာတာပိုများပါတယ်နောက်တစ်ခုကတော့ဒီချက်ပုတ်တာပေါ့နော်ချက်မှာပြည့်ကျဲတာတို့ပိုးဝင်တာတို့ပြင်ချားနေရမှာမွေးကင်းစပိုးဝင်လို့ရှိရင်လည်းဒီဝါတာပိုများတတ်ပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီယောဂဖြစ်လာတာပေါ့ဆရာနော်ဘယ်လိုသိနိုင်မလဲဆရာ
ကလေးကသားဝါလို့ရှိရင်သူကဒီခေါင်းကနေပြီးတော့ဆဝါပေါ့နော်ခေါင်းကနေပြီးတော့ခြေထောက်ဘက်ကိုတဖြည်းဖြည်းနဲ့တိုးသွားတယ်အဲ့ဒီတဲ့ကြောင့်ဒီမွေးကင်းစကလေးတိုင်းကိုနော်အလင်းရောင်ကောင်းကောင်းနဲ့နေတိုင်းကြည့်ဖို့လိုပါတယ်နေ့နေ့ကန်းဆိုပြီးတော့ကျွန်တော်တို့မောင်မောင်မဲမဲအဲ့မှာထားတာမေရစနုံးလိမ့်လို့သားဝါတော်ကိုလွန်မသိရတာတွေကအင်တန်ဝမ်းနေဖို့ကောင်းပါတယ်ဖြစ်နိုင်လို့ရှိရင်တော့ပညာကျွမ်းကျင်တဲ့လူကကြည့်တာပိုကောင်းတော့ပေါ့နော်တယ်လို့မလုံနိုင်ဘူးအလားမမြင်ဆိုရင်လည်းမိဘတွေအနေနဲ့ချီးဖို့လိုပါတယ်ချီးလိုက်လို့တစ်ခါလေးကြာလဲသားဝါတာကတိတ်မသိတိုင်းကျွန်တော်ကလက်ကလေးနဲ့ဖိပြီးပြန်ထွက်ကြည့်ရတော့ပေါ့နော်ညလုံးလေးပါလဲဝါလာတတ်ပါတယ်တော်တော်များများဝါလို့ရှိမှာအဲ့တော့ဒီဝါတက်ကများတဲ့ပုံမှန်ခြေစလုံးတို့အောင်တို့ထိရောက်တယ် နော်ဒါဆိုအရေးကြီးတယ်ပေါ့ဒါပေမဲ့အချိန်မော်လဲမှုတည်တယ်ပေါ့ဟိုပထမ24နာရီတုန်းဝါတယ်ဆိုရင်ဒါကသဘာဝမဟုတ်တော့ဘူးယောဂဖြစ်ပြီပေါ့နော်ဒါကိုသိလို့လိုပါတယ်ဟိုကလေးတယောက်ကမနှုတ်ကောင်းကောင်းမဆိုးတော့ဘူးဟောတအားမင်းနေတယ်နော်အော်လို့ရှင်လဲတခါတည်းကိုစူးစူးဝါးဝါးပေါ့နော်စူးရှာတယ်အဲ့ဒါတော့တကယ်တော့နောက်ကျတဲ့လက္ခဏာပေါ့မနှုတ်ကောင်းကောင်းမဆိုးဘူးနှုတ်ဆိုးနေသွားတယ်ပါလဲပါလဲဆိုလို့ရှင်ဒါအရေးကြီးကြောင်ကြားပါတ
ယ်ဟုတ်ကဲ့ဆရာအဲ့တော့
ဆရာပေါ့နော်နားလဲတန်းကြွနဲ့မသူနာဘူးဆရာမနဲ့နီးရင်သူနာဘူးဆရာမဆရာဝင်ဟောတာပြဖို့လိုပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာဒီမွေးကင်းစကလေးအဒီအသားဝါရနဲ့ဒီအသေးရောင်အသားဝါရနဲ့ပေါ့ဆရာနော်ဒီမွေးကင်းစကလေးအသားဝါရတဲ့နေရာမှာဘယ်လိုဆက်ဆက်မှုရှိတယ်ဆရာရေ
မွေးကင်းစအသားဝါယောဂနဲ့ဒီအသေးရောင်ပြီးပိုးနေရတော့တိတ်ပြီးတော့ဆက်ဆက်မှုရှိပါဘာလို့ဆိုတော့တဲ့အောင်ပြီးပိုးအမင်းမရှင်ကလေးကိုပြီးပိုးရောက်နိုင်တယ်အဲ့ဒါကြောင့်ကတော့ရေရှင်မာဒီဘီကိုတည်ဆောင်တဲ့လူဖြစ်သွားမယ်ဒီကလေးကတကယ်တော့ကျွန်တော်တို့အနေနဲ့ဘာလို့ရလဲဆိုလို့ရှိရင်တဲ့အောင်ပြီးကာကွယ်ဆေးကိုဖြစ်နိုင်ရင်တော့ဒီပထမ12နာရီတုန်းမှကိုထိုးပေးဖို့ကောင်းတယ်နောက်တစ်ခုကဘာလဲဆိုလို့ရှိရင်ဒီကုဆေးလည်းရှိတယ်ပေါ့နော်နည်းနည်းတော့ဈေးကြီးတယ်အဲ့ဒါကိုအမေကိုထိုးပေးလိုရင်ထိုးပေးလို့ရပါတ
ယ်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
โอเคကျွန်တော်လည်းကျွန်တော်ပြည်သူလူထုကိုပေးခြင်းနဲ့ message ပေါ့လေတရင်ချက်လက်တို့ပေးခွင့်ရတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ